Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတောတာရှင်များရှင် VOA American အသံရဲ့2014ခုနှစ်အောက်တိုဘာလ29ရက်ပုတ်ထူးနေ့မနက်ပိုင်းစီစဉ်တွေကို Washington မြို့ရွာကနေစတင်ထုတ်လွှင့်နေပါပြီ။ లై တိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါပြီရှင်။တောတာရှင်များကျမ်းမာကြပါရဲ့လား။ကျမနန်းလောက်ပါ။ဒီမနက်အတွက်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့မှကြားမယ့်နိုင်ငံတကာသတင်းတွေထဲမှာဆိုလို့ရှိရင် Iraq နိုင်ငံက Kurdish တိုက်ခိုက်ရေးသမားတွေဟာကိုဘာနီမြို့ကိုသွားဖို့အတွက်တူရကီနိုင်ငံကိုထွက်ခွာသွားပါပြီ Ukraine နိုင်ငံအရှေ့ဘက်ကခွဲထွက်ရေးသမားတွေပြုတ်လို့မဲ့ရွေးကောက်ပွဲရဲ့ရလက်ကို Russia နိုင်ငံကအတိမတ်ပြုတ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်နောက်ပြီးတော့မြောက်ကိုရီးယားကောင်းဆောင်သတင်း6ပတ်လောက်ပျောက်နေရတဲ့အကြောင်းဖြစ်ရမှန်ကိုသိပြီလို့တောင်ကိုရီးယားထောက်လိုင်းရေးဌာနကပြောဆိုပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမအေးတန်နာကြောင့်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ဆောင်းပါးတွေထဲမှာတော့မနေ့ကလုတ်တဲ့ကုလသမဂ္ဂအထွေထွေညီလက်ခံမှာမြမအသွင်ကူပြောင်းရေးကာလအနောက်ကြောင်းပြန်လည်နိုင်တဲ့ကိစ္စနဲ့ပတ်သက်လို
့ Yet there are signs of possible backtracking if not addressed.could undermine Myanmar's effort to take
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yang Hee Lee ကဘာကိုပြောသွားတာပါလဲဒီအကြောင်းမကြခင်ကြာမှာပါဒါအပြင်လူအခွင့်ရေးကိုယ်စားလှယ်ရဲ့တင်တွင်းချက်ကိုနိုင်ငံတကာကိုယ်စားလှယ်ရဲ့တုံ့ပြန်ချက်မြန်မာရွေးကောက်ပွဲဆိုင်ရာသတင်းတွေကိုနောက်ပိုင်းမှာတင်ပြသွားမှာပါဒါအပြင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမီဒီယာထဲကမြန်မာသတင်းမနက်ခင်းအင်္ဂလိပ်စာတိုက်ရိုက်လေးလိုင်းနဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆံမိုးဝင်နဲ့မအေးတနာကျော်တို့ကကြီးညာပေးပါမယ်ရှင
်။အီရတ်နိုင်ငံကကာဒစ်ပက်ရှမာဂါတိုက်ခိုက်ရေးသမားတွေဟာတူရကီနေဆက်မှာရှိတဲ့ကိုဘာနီမြို့ကို IS စစ်သွေးရွာတွေလက်မကျအောင်ခုခံတိုက်ခိုက်နေတဲ့ဆီးရီးယားခတ်တိုက်ခိုက်ရေးသမားတွေကိုကူညီပေးဖို့အတွက်ကိုဘာနီမြို့စီကိုထွက်ခွာသွားကြပြီဖြစ်ပါတယ်။ဆက်တနက်ဒီအမြောက်တွေတည်ဆောင်သွားကြတဲ့တိုက်ခိုက်ရေးသမား80ကတူရကီနိုင်ငံကိုအင်ကာနေမှာလေကြောင်းကနေတွားရောက်ကြမယ်လို့ကာဒစ်တာဝန်ရှိသူတယောက်ကပြောဆိုပါရတယ်။အဲ့ဒီကတဆင့်နေဆက်ကိုဖျက်ပြီးတော့တိုက်ပွဲတွေဖြစ်နေတဲ့ကိုဘာနီမြို့ကိုဆက်လက်တွားရောက်ကြမှာဖြစ်ပါတယ်။ပတ်မာကာတပ်ဖွဲ့တွေဟာကိုဘာနီမြို့ကိုများမကြခင်အချိန်အတွင်းမှာရောက်ရှိတွားကြမှာဖြစ်တယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးဖြစ်တဲ့မာဗလုတ်ကာဗူဆူဂလူကပြောဆိုပါရတယ်။တူရကီနိုင်ငံရဲ့တပ်ဖွဲ့တွေကတော့ကိုဘာနီတိုက်ပွဲအတွင်းဝင်ရောက်ဆွတ်ဖက်မှာလို့ဆွတ်ဖက်တာမျိုးလုံမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကိုဘာနီမြို့ကိုခုခံတိုက်ခိုက်နေကြတဲ့ Syria ခတ်တီဟာတူရကီနိုင်ငံမှာတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ Kurdistan Workers Party နဲ့ဆက်ဆက်မှုရှိနေတဲ့အတွက်ဖြစ်ပါတယ်။အဲဒီပါတီဟာတူရကီအစိုးရကိုလက်နက်နဲ့စန့်ကျင်တိုက်ခတ်နေကြဆိုရင်အခုဆိုရင်10စုနှစ်3စုရှိနေပါပြီ။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတူရကီအစိုးရက Iraq နိုင်ငံက Kurdish Peshmerga တိုက်ခိုက်ရေးသမားတွေကိုသူ့နိုင်ငံကိုဖျက်ပြီးတော့ကိုဘာနီကိုတွားရောက်ခွင့်ပြုမယ်လို့ပြောဆိုခဲ့ပါတယ်။ဒီတော့တွင်အမေရိကန်တပ်ဖွဲ့တွေကအင်ကာနေမှာ IS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေးချောင်းကနေလေးချိန်တိတိတိုက်ခိုက်ခဲ့ပြီးတစ်ချိန်ကတော့အီရတ်နိုင်ငံအတွင်းကဂျီဟတ်ဘာသာရေးအစွန်းရောက်တွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောဆိုပါရခင်ဗျာ
အနောက်အာဖရိကဒေသမှာဖြစ်ပွားနေတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားမှုကိုလုံးဝထိန်းချုပ်ရပ်တန့်နိုင်ရတဲ့အတွက်ဘယ်နိုင်ငံကမှအမေရိကန်ပြည်အောင်စုလောက်လှုံ့ဆော်တာမရှိဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောသွားပါတယ်။အမေရိကန်ပြည်အောင်စုကအီဘိုလာရောဂါကုသရေးဆေးခန်းတွေထပ်တိုးပြီးတော့ဆောက်လုပ်ပေးတဲ့အပြင်ရောဂါကြောင့်သေဆုံးသွားတဲ့သူတွေကိုတကြိုတဲ့အဖွဲ့တွေကလည်းထပ်ပြီးတော့ဖွဲ့စည်းပေးပြီးအောက်လကဆောက်လို့ဆေးနဲ့ဆေးပစ္စည်းတွေဆေးဝင်တန်းတွေထပ်တိုးပေးခဲ့တယ်လို့မစ္စတာအိုဘားမားကအင်္ဂါနေ့ကပဲပြောသွားပါတယ်။ဒါရီမကအီဘိုလာနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်လိုက်နာလှုံ့ဆော်ဖို့လိုမဲ့ကျန်းမာရေးပညာရေးလုပ်ငန်းတွေကိုလည်းလုပ်ခဲ့တယ်လို့သူကဆက်ပြောပါတယ်။မစ္စတာအိုဘားမားပြောသွားတဲ့အထက်မှာတော့ကမ္ဘာတစ်ဝန်းကရောက်လာတဲ့ဆေးဝင်တန်းတွေသူတို့အလုပ်ကိုဖြောင်းဖြောင်းတန်းတန်းလုပ်နိုင်အောင်လို့အမေရိကန်ကကျန်းမာရေးလုပ်သားတွေနဲ့တဘာဝဘေးရန်ရဲ့ကုညီရေးအဖွဲ့ DUTS ကနွေရာသီအစောပိုင်းနဲ့ကအနောက်အာဖရိကနိုင်ငံတွေစီသွားရောက်နေရာယူထားကြပါတယ်။ဒီလိုလှုပ်ဖို့အတွက်အရာရာပေးဆက်ဖို့သူတို့အားလုံးအဆင်သင့်ဖြစ်နေတဲ့သူတွေလို့အိုဘားမားကပြောသွားခဲ့ပါတယ်။အာဖရိကညမောင်းကော်မရှင်ဥက္ကဋ္ဌကအီဘိုလာရောဂါတိုက်ဖျက်ဖို့အာဖရိကနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ဖို့ပြောဆိုလိုက်ပြီးတော့နိုင်ငံတနိုင်ငံမှာအီဘိုလာရောဂါရှိနေရင်ကျန်တဲ့ဘယ်နိုင်ငံကမှရောဂါကင်းပြီးတော့ကျန်းမာမှာမဟုတ်ဘူးလို့သူကပြောသွားခဲ့ပါတယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ဘက်ကခွဲထွက်ရေးသမားတွေရှိရာဒေသနှစ်ခုမှာမကြခင်ပြုလုပ်မဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုအတိမတ်ပြုမှာဖြစ်တယ်လို့ရုရှားနိုင်ငံကအင်ကာနေမှာကြေညာလိုက်ပါတယ်။နိုဝင်ဘာလ2ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲဟာအတိအမှတ်ပြုမခံရတဲ့ Donetsk နဲ့ Luhansk ပြည်သူ့သမ္မတနိုင်ငံရဲ့အုပ်ချုပ်ရေးအာဏာကိုအတိအဝင်အတိအမှတ်ပြုဖို့အတွက်အရေးပါတဲ့ရွေးကောက်ပွဲဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Sergey Lavrov ကပြောဆိုပါတယ်။ယူကရိန်းနိုင်ငံအနောက်ချမ်းမှာ တော့တနင်္ဂနွေနေ့ကမဲပေးကြပြီးနိုင်ငံရဲ့အရှိပိုင်းမှာရှိတဲ့မဲဆန္ဒရှင်၃သန်းနီးပါးကတော့မဲမပေးနိုင်ခဲ့ကြပါဘူးအဲ့ဒီနိုင်ငံရဲ့အရှိပိုင်းဒေသတွေမှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကြားတိုက်ပွဲတွေပြင်းထန်နေခဲ့တာပါတိုက်ပွဲတွေကြောင့်လူပေါင်း3,900ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်ယူကရိန်းအစိုးရကိုပြန်လည်တိုက်ခိုက်နေတဲ့နိုင်ငံအရှိပိုင်းကသဘုံကောင်းဆောင်တွေကဒေသတွင်းမှာရွေးကောက်ပွဲလုပ်ဖို့သူတို့ဘာသူတို့လုပ်မယ်ဆိုပြီးတော့ပြောထားတာပါယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူကအင်္ဂါနေ့မှာပြောဆိုရမှာတော့ဒီလို့ရဟာဖျက်လို့ဖျက်ဆီးနဲ့စိန်ခေါ်တဲ့လို့ရဖြစ်ပြီးနိုဝင်ဘာလ2ရက်ရွေးကောက်ပွဲဟာရုရှားကမြှောက်ပေးတဲ့အကြမ်းဖက်သမားတွေကကျင်းပတဲ့တရားမဝင်ရွေးကောက်ပွဲလို့အဓိပ္ပာယ်မှတ်ယူရမှာဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ကနေဒါနိုင်ငံအိုတာဝါမြို့မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းတဘုံတွေကကျင်းပတဲ့ရွေးကောက်ပွဲဟာရုရှားနဲ့ခွဲထွက်ရေးတဘုံတွေပူးတွဲပြီးတော့ပြုလုပ်တဲ့ချိုးဖောက်မှုတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
။ Syria နိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်ရင်းစစ်ကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အများများကို Syria ရဲ့အိမ်နီးချင်းနိုင်ငံတွေကင်တွယ်ရေးမှာကူညီဖို့အဓိကထားတဲ့အစီအစဉ်ဝယ်တစ်ခုကို Germany နိုင်ငံ Berlin မြို့တော်မှာအင်္ဂါနေ့ကကျင်းပခဲ့ပြီးတော့နိုင်ငံပေါင်း40ကနိုင်ငံသားရေးဝန်ကြီးတွေနဲ့ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။အမြောက်များပေါ်လာတဲ့လူတွေကိုတာဝန်ယူဖို့စ조사ရင်းနဲ့ဖြစ်တတ်တဲ့သူ့ရဲ့အခေါ်အင်ရှင်နိုင်ငံတွေရဲ့အခက်အခဲတွေနဲ့ပတ်သက်လို့ဂျော်ဒန်နိုင်ငံသားရဲ့ဝန်ကြီးနာဆာဂျူဒက်ကသတိပေးသွားပါတယ်။ Syria ဒုက္ခသည်အရေအတွက်စုစုပေါင်း3,000ကျော်တယ်လို့ကုလသမဂ္ဂကအမှတ်ပုံတင်ထားတာပါ။ Turkey နဲ့ Lebanon တို့ကဒုက္ခသည်1,000ကျော်ကိုခုံလုံးဝင်ပေးထားတယ်လို့ Jordan, Iraq နဲ့ Egypt နိုင်ငံတို့ကဒုက္ခသည်သိမ်းပေါင်းများစွာကိုလက်ခံပေးထားပါတယ်။ဆီးရီးယားမှာမလ2012ခုနှစ်တိုက်ခိုက်မှုတွေစတင်ဖြစ်ပြီးတော့လူပေါင်း6တန်းခွဲအိုးအိမ်ဆုံးခွာထွက်ပြေးကြရတာဖြစ်ပါတယ်ဒုက္ခသည်အရေးတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဒေါ်လာတန်ထောင်ပေါင်းများစွာထည့်လူကြပါလို့ကုလသမဂ္ဂကပန်ကြားထားပေမဲ့လိုအပ်တဲ့ပမာဏရဲ့တဝက်ကိုပဲရရှိထားတယ်လို့ကုလသမဂ္ဂကပြောပါတယ်ရှင်
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan မြန်မာပိုင်းစီစဉ်ကနာနခေနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မက္ကဆီကိုနိုင်ငံဂူအာရီရိုပြည်နယ်အတွင်းမှာကျောင်းသား43ယောက်ပျောက်ဆုံးနေမှုတလားပြည့်ကြီးမှာနောက်ထပ်ဖမ်းဆီးမှုတွေပြုလုပ်ခဲ့ပါတယ်။ဒါပေမဲ့ထူးဆန်းတာကတော့အခုလက်ထိကျောင်းသားတွေဘယ်နေရာမှာရောက်နေတယ်ဆိုတာမသိရသေးပါဘူး။နိုင်ငံရဲ့ရှေ့နေချုပ်ကတနင်္လာနေ့မှာပြောကြားရမှာတော့စက်တင်ဘာလနှောင်းပိုင်းအီကွာလာမြို့မှာရှိတဲ့ဆရာအတက်တင်ကျောင်းကကျောင်းသားတွေပျောက်ဆုံးခဲ့ရမှုမှာစီစဉ်လှုပ်ဆောင်တဲ့ဂိုင်းကနောက်ထပ်အဖွဲ့ဝင်4ယောက်ကိုဖမ်းမိထားပြီလို့ပြောဆိုပါတယ်။ဒါဟာအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဖြစ်လိမ့်မယ်လို့ခန့်မှန်းပြောဆိုမှုတွေရှိနေပြီးရဲတပ်ဖွဲ့ဝင်60နီးပါးနဲ့ဂိုင်းသားတွေကိုဖမ်းဆီးထားပါတယ်ဒါပေမဲ့ចောင်းသားတွေရဲ့အခြေအနေကိုမသိရသေးပါဘူး။မိလောင်ကျွမ်းထားတဲ့အလောင်းနေတင်းချိုင်းကုန်းတစ်ခုတင်းချိုင်းတစ်ခုအတွင်းမှာရှာဖွေတွေ့ရှိခဲ့ပေမဲ့မျိုးရိုးဗီဇ DNA စမ်းသပ်ရမှာပျောက်ဆုံးနေတဲ့ចောင်းသားတွေမဟုတ်ဘူးလို့သိရပါဗျ
။သတင်း6ပတ်လောက်လူမြင်ကွင်းကနေပျောက်ဆုံးနေပြီးတော့ကောလာဟာလခမန်းပြောဆိုမှုတွေအမျိုးမျိုးထွက်ခဲ့တဲ့မြောက်ကိုရီးယားကောင်းဆောင်ရဲ့အခြေအနေဖြစ်ရမှန်ကိုတွေ့ရှိပြီးဖြစ်ကြောင်းတောင်ကိုရီးယားထောင်လိုင်းရေးအေဂျင်စီကပြောပါရီ။ Kim Jong Un ကနိုင်ငံခြားကဆရာဝန်တူနဲ့စက်တင်ဘာဒါမှမဟုတ်အောက်တိုဘာလအတွင်းမှာခွဲစိတ်ကူးတောင်းမှုခံယူခဲ့ရပြီးတော့သူ့ရဲ့ညာဘက်ဒူကောင်အတွင်းကချင်းစီကိုထုတ်ပစ်ခဲ့ရတယ်လို့အမျိုးသားထောင်လိုင်းရေးအဖွဲ့ကဥပဒေပြုလွှတ်တော်အမတ်တွေကိုပြောပြခဲ့တာပါ။ထောင်လိုင်းရေးအဖွဲ့ကတကယ်ပိတ်ပြုလုပ်တဲ့အစီရင်ခံမှုအတွင်းမှာပြောကြားခဲ့ရမှာတော့ Kim Jong Un အနေနဲ့ချင်းစီပြန်လဲဖို့လိုနေပြီဖြစ်တဲ့အကြောင်းသူ့ရဲ့ဆေးလေအလွန်ကျွမ်းတောက်မှုနဲ့အခမ်းအနားတွေအများများတက်ရတာကြောင့်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံကတက္ကသိုလ်တစ်ခုမှပြီးခဲ့တဲ့နှစ်အတွင်းစင်တင်ပွဲတစ်ခုပြုလုပ်ရမှာနိုင်ငံရဲ့တော်ဝင်မိသားစုကိုအသေးအဖြစ်စော်ကားခဲ့တယ်ဆိုပြီးတော့ဘီယင်စနစ်ပေါ်တစ်ဆာခံတဲ့အဖွဲ့အစည်းတစ်ခုကတိုင်တန်းနဲ့အတွေ့အဲ့ဒီပြစ်မှုနဲ့လူနှစ်ဦးကိုတရားစွဲရှိနေတွေကစွဲချက်တင်လိုက်ပါတယ်။စွဲချက်တင်ခံရသူနှစ်ယောက်ကတော့အသက်23နှစ်အရွယ်ကျောင်းသားတဦးနဲ့အသက်26နှစ်အရွယ်ကျောင်းသူတဦးတို့ဖြစ်ပါတယ်။သူတို့ကိုဘီယင်စနစ်ကိုစော်ကားမှုနဲ့တရားစွဲဆိုလိုက်တာပါ။ဒီပြစ်မှုဟာထောင်ဒဏ်15နှစ်ပြစ်ဒဏ်ပေးခံရနိုင်တဲ့ပြစ်မှုဖြစ်တယ်လို့စွဲချက်တင်ခံရသူတွေရဲ့အကျိုးဆောင်ထိုင်းလူခွင့်ရေးရှိနေပဝါနီချွန်ဆရီကပြောဆိုပါတယ်။
American ပြည်အောင်စုရဲ့ Hawaii ကျွန်းပြည်နယ်တွေကတောင်ဆောင်တစ်ခုပေါ်ကနေပေး150ကျော်ကျဲတဲ့ချောရည်ဘူးမြေကြီးစီးဆင်းနေပြီးတော့သူ့လမ်းတစ်ကြောင်အောင်တလျှောက်မှာရှိတဲ့အိမ်တွေကိုလောင်ကျွမ်းနိုင်တဲ့အနေနဲ့ကြားရောက်နေပါတယ်။ကာလူဝါမီးတောင်ကနေပြီးတော့အပူချိန် 2000 ဒီဂရီနဲ့ပွက်ပွက်ဆူနေတဲ့ရင်းညွှန်းလောင်မြင့်တဲ့ချောရည်ဘူးစီးချောင်းကြီးပေါ်ဝါမြို့ကိုမလွဲမသွေရောက်လာမယ်လို့အရာရှိတွေကပြောထားပြီးမြို့နေလူ1000ကျော်လောက်ကိုတော့မြို့ကိုစွန့်ခွာပြီးတော့ထွက်သွားကြပြီဖြစ်ပါတယ်ရှင်။
ုတ်ထူးနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆောင်မဝေနဲ့မအေးတနာကျော်တို့ကကြီးညာခဲ့ကြတာပါခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်မြန်မာအသွင်ကူးပြောင်းရေးကာလနောက်ကြောင်းပြောင်းလဲနိုင်တဲ့ကိစ္စရပ်တွေကိုထိထိရောက်ဖြေရှင်းတာမျိုးမရှိတာကြောင့်တိုးတက်နေတဲ့ရလတ်တွေကိုထိခိုက်စေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yan Hee Lee ကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့ကပြောဆိုလိုက်ပါတယ်ဒါအပြင်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေနောက်နေနေတယ်လို့လည်းပြောသွားပါတယ်မှတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါ
This is my first address to the General Assembly in my
အခုကြားလိုက်ရတာကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့69ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ကမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအစီရင်ခံစာကိုပထမဆုံးချိန်အစီရင်ခံတင်ပြနေတာပ
ါ Yet there are signs of possible backtracking if not addressed.could undermine Myanmar's efforts to take it
now ចောင်းပြန်လဲခြင်းနဲ့လက္ခဏာတွေရှိနေပြီးတာရီယိုဖြည့်ရှင်မပေးနိုင်ဘူးဆိုရင်လူအခွင့်ရေးကိုလေးစားပြီးအကာအကွယ်ပေးတဲ့နိုင်ငံတကာအတိုင်းဝိုင်းမှာတာဝန်သိတဲ့နိုင်ငံတနိုင်ငံအနေနဲ့ပါဝင်ဖို့မြန်မာအစိုးရရဲ့စူးစမ်းလှုပ်ဆောင်ချက်တွေကိုထိခိုက်စေပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တနိုင်ငံလုံးအပြစ်ခတ်ရက်စဲနိုင်တဲ့အဆင့်ရောက်ဖို့သက်ဆိုင်ရာအဖွဲ့အစည်းအလုံးကစူးစမ်းရမှာဖြစ်တယ်ဆိုတာကျွန်မအကြံပြုထားပါတယ်ဒါအပြင်ငိန်ချရင်ဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အရေးကြီးကြောင်းကျွန်မထပ်ပြီးတိုက်တွန်းပါတယ်
။မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေဆိုးရွားနေစေပဲလို့ Miss Yan Hee Lee ကထုတ်ဖော်ပြောဆိုသွားပါတယ်
။ My visit to Rakhine State in July.left me with a
ဂျူလိုင်လရုံးကကျွန်မသွားခဲ့ရရခိုင်ပြည်နယ်ခရီးစဉ်မှာပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေရဲ့အခြေအနေအားအတော်လေးကိုဆိုးရွားနေတာတွေ့ခဲ့ရပါတယ်။ရခိုင်ဗုဒ္ဓဘာသာနဲ့မွတ်စလင်ရိုဟင်ဂျာဒုက္ခတဲ့စခန်းတစ်ခုလုံးရဲ့အခြေအနေတွေကောင်းမွန်လာအောင်အ мян ဆောင်ရွက်ပေးဖို့လိုနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့တရားဝင်နေထိုင်ခွင့်မရှိတာကြောင့်ခွဲခြားဆက်ဆံခံရပြီးအခြေအနေပိုဆိုးနေတာပါ။
Miss Yan Hee Lee ရဲ့အစီရင်ခံပြောဆိုချက်တွေကိုမြန်မာအစိုးရအနေနဲ့လက်မခံနိုင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအသံမတ်ကြီးဦးတန့်စင်ကတုံ့ပြန်ပြောဆိုသွားပါတယ
် The most important point we cannot agree in her emphasis on the positive
ကျွန်တော်တို့အဓိကသဘောမတူတဲ့အချက်ကတော့သူ့ရဲ့အစီရင်ခံစာမှာထောက်ပြထားတဲ့နောက်ကြောင်းပြန်လည်နိုင်ခြေရှိနေတယ်ဆိုတဲ့အချက်ပါဒီလိုကောက်ချက်ချဖို့အကြောင်းပြချက်မရှိဘူးလို့မြန်မာအစိုးရကမြင်ပါတယ်ဒီအစီရင်ခံစာဟာမြန်မာအစိုးရခေါင်းဆောင်ပိုင်းရဲ့ပြည်ရင်ပြောင်းလဲရေးတဆိုင်မတ်ပလတ်ဆောင်ရွက်နေချက်ဒီပေါ်မှာဒီအစီရင်ခံစာဟာမြန်မာအစိုးရခေါင်းဆောင်ပိုင်းရဲ့ပြည်ရင်ပြောင်းလဲရေးတဆိုင်မတ်မတ်ဆောင်ရွက်ချက်ဒီပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အပြုသဘောဆောင်တဲ့သုံးသပ်ချက်နဲ့လဲစန့်ကျင်ဘက်ဖြစ်နေတာပ
ါ Miss Yan Hee Lee ရဲ့အစီရင်ခံပြောဆိုချက်ဒီမှာမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုပြက်ပြက်သားသားဝေဖန်ထောက်ပြသွားတာတွေ့ရတဲ့အတွက်အားရမိတယ်လို့အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးက VOE ကိုပြောပါတယ်
လာမယ့်နှစ်ဇန်နဝါရီလမှာအထူးကိုယ်စားလှယ်မြန်မာပြည်ကိုသွားတဲ့အခါကြားလို့ရှိရင်တော့ဒီကိစ္စရပ်တွေကဘယ်လိုအထိထိရောက်မှုရှိလာမလဲဆိုတာတွေကိုကျွန်တော်သိရမှာဖြစ်တယ်။နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားဆိုတာမရှိဘူး။ပြည်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့သူတွေကိုပဲဖမ်းဆီးထားတာရှိပါတယ်လို့အစိုးရကိုယ်စားလှယ်ကပြောသွားတာရှိတယ်။သို့တော်လည်းပဲအထူးကိုယ်စားလှယ်ရဲ့တင်ပြချက်ဒီထဲမှာနာမည်တွေနဲ့တကွတင်ပြထားတာကိုကျွန်တော်ကြားသိလိုက်ရပါတယ်။
အင်္ဂါနေ့ကပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီစည်းဝေးမှာ Miss Yan Hee Lee ပြောဆိုချက်တွေထဲမှာတော့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုနဲ့ပတ်သက်လို့မလိုအပ်တဲ့ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့တိုက်တွန်းသွားပါတယ်။ဒါအပြင်2015ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းအတိုင်းကျင်းပဖို့လိုအပ်တဲ့အပြင်တရားမျှတမှုရှိဖို့နိုင်ငံတကာအတိုင်းအဝိုင်းကလည်းစောင့်ကြည့်အကဲခတ်ဖို့လိုတယ်လို့ဆိုပါတယ်။နောက်ပြီးတိုင်းသားဒေသတွေမှာမတရားဖမ်းဆီးထိန်းသိမ်းပြီးနောက်အသက်ခံရတဲ့ဖြစ်ရပ်တွေနဲ့မကြသေးခင်ကစစ်တပ်လက်ထက်မှာတိတ်ဆုံးသွားတဲ့အလွတ်သတင်းတောက်ကိုပါကြီးအပါအဝင်အာဏာပိုင်တွေဘက်ကတရားဥပဒေပြင်ပဖမ်းဆီးထိန်းသိမ်းတပ်ဖြတ်မှုတွေရှိနေသေးတယ်လို့လည်းပြောဆိုပါတယ်။ဒါ့အပြင်သူကိုယ်တိုင်လည်း2015ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုဒုတိယအကြိမ်သွားရောက်ဖို့ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Hee Lee ကကုလသမဂ္ဂထွေထွေညီလာခံမှာပြောသွားပါတယ်ရှင်။
မင်းချင်းနိုင်တင်ပြသွားတာပါရှင်ဆက်လက်ပြီးဒီတင်နောက်ပိုင်းကိုလည်းဆက်ပြီးတင်ပြပါအောင်မယ်ညူယောက်မြို့ကုလသမဂ္ဂရုံးချုပ်မှာအင်္ဂါနေ့ညပိုင်းကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုအစီရင်ခံစာတင်တွင်းတာကိုနိုင်ငံတကာကုလသမဂ္ဂကိုယ်စားလှယ်တွေကဘယ်လိုတုံ့ပြန်သွားကြပါသလဲမအေးတနာကျော်ကဆက်ပြီးတင်ပြပေးပါမယ်
မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီရဲ့အစီရင်ခံစာကိုကုလသမဂ္ဂကိုယ်စားလှယ်တွေကကြိုဆိုကြပြီးတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုအတိအမဲ့ပြုပြောသွားခဲ့ကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီရေးတိုးတက်မှုတွေတွေ့နေရတဲ့အချိန်မှာပဲတစ်ဖက်မှာလည်းစိုးရိမ်ပူပန်မှုတွေရှိနေသေးတဲ့အခြေအနေကိုထောက်ပြပြောဆိုသွားကြပါတယ်ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့အခုလိုမျိုးမစ္စရန်ဟီလီကိုမြန်မာနိုင်ငံဒေသအနှံ့ပြားသွားခွင့်ပြုတဲ့မြန်မာအစိုးရကိုကျေးဇူးတင်ကြောင်းပြောသွားပြီးတော့သူတို့အစိုးရင်ပူပန်မှုတွေရှိတဲ့ကိစ္စရပ်တွေကိုအခုလိုပြောသွားပါတယ
်။ Among them the situation of ethnic minorities including the Rohingya minority in Bakhin state.
အဲ့ဒီ theme တော့ Rohingya ရဲ့အပါအဝင်လူနည်းစုတွေရဲ့အခြေအနေတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စရပ်တွေတိုးတက်အောင်ဆောင်ရွက်ဖို့မှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရကိုဘယ်လိုကူညီပေးနိုင်မလဲဆိုတာကုလသမဂ္ဂကိုယ်စားလှယ်ကိုမေးချင်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအားလည်းကျင်းပဖို့ရှိတာမို့လာမယ့်ဆယ်နှစ်လတာကာလအတွင်းအထူးကဘယ်လိုနေရာမျိုးတွေမှာနိုင်ငံတကာကကူညီနိုင်ပါမလဲ
။အမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်ကအခြေအနေကိုအထူးစိုးရိမ်မိဆဲဖြစ်ကြောင်းပြောသွားတာပါ။ဒါအပြင်
We are also concerned by recent arrests and sentences of journalists and civil society activists. As you've noted in recent months, civil society actors and journalists have been subject to intimidation, threats and attacks.
မြန်မာနိုင်ငံမှာအခုတလောအတွင်းမှာသတင်းတောက်တွေလူမှုအခြေပြုအဖွဲ့ဝင်တွေကိုဖမ်းဆီးခံခဲ့ရတဲ့ကိစ္စကိုစိုးရိမ်မိပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့မြန်မာအစိုးရအနေနဲ့ဘာတွေလှုပ်ဆောင်တင်သေးသလဲဆိုတာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီအကြံပြုပေးစီခြင်းပါတယ်မြန်မာအစိုးရကနိုင်ငံရေးအကျဉ်းသားတွေအများကြီးလွှတ်ပေးခဲ့တာကိုအမေရိကန်ပြည်ထောင်စုကအတိမတ်ပြုပါတယ်ဒါပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေရဲ့အမှုကို2014ခုနှစ်မှာပြန်သုံးသပ်ပြီးတော့တစုံတရာမလုံဆောင်ပေးတာကိုတော့စိုးရိမ်မိပါတယ်ဒီနိုင်ငံရေးအကျဉ်းသားကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရကိုကုလသမဂ္ဂကိုယ်စားလှယ်မစ္စလီဘလို့အကြံပြုပေးပါမလဲနိုင်ငံတကာကရောဘလို့ထောက်ပံ့ပေးနိုင်မလဲဆိုတာကိုပါ
ဒေသရင်းအာရှနိုင်ငံတွေကတော့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုကြိုဆိုချီးကျူးပြီးတော့အာဆီယံဥက္ကဋ္ဌဖြစ်တဲ့တာဝန်ယူဆောင်ရွက်ပေးတာကိုလည်းအတိအမှတ်ပြုပြောသွားခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံကတော့ပြုပြင်ပြောင်းလဲရေးကာလမှာမြန်မာကိုနိုင်ငံတကာကဆက်ပြီးတော့ထောက်ပံ့အားပေးကူညီဖို့လိုကြောင်းတိုက်တွန်းသွားပါတယ်သူတို့အင်ဒိုနီးရှားနိုင်ငံမှာကြုံတွေ့ခဲ့ရတဲ့သင်ခန်းစာကိုနမူနာယူပြီးတော့မြန်မာနိုင်ငံမှာသီးခံစိမ်းနဲ့လူအတိုင်းဝိုင်းကြားတဟဇာတာဖြစ်ဖြစ်နေထိုင်ကျင့်ကြံဖို့တိုက်တွန်းသွားခဲ့ပါတယ်မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေဟာအားရစရာပါပဲလို့ပြောထားတဲ့စင်ကာပူနိုင်ငံကတော့တိုင်းပြည်တစ်ခုကိုစနစ်တကျထူထောင်ရမှာအလော30လုံးလို့မရဘူးလို့ပြောထားပါတယ်
The situation in the Rakhine state remains a complex and delicate issue. The Myanmar government has continued to cooperate with the UN and other partners to improve transparency.
ရခိုင်ပြည်နယ်ကအခြေအနေအားကြုံတွေ့မှုရှိပြီးတတိနဲ့လင်းလင်းမာမာကင်တွယ်ဖြစ်ရှင်းရမယ်ကိစ္စရမျိုးပါတက်ဆိုင်ရာရပ်ရွာအတိုင်းဝိုင်းတွေရဲ့လူသားချင်းစာနာမှုဆိုင်ရာလူအချက်တွေကိုဖြည့်ဆည်းဖို့လုပ်ကင်ဆောင်ရွက်ချက်တွေမှာထင်သာမြင်သာရှိဖို့မြန်မာအစိုးရကကုလသမဂ္ဂနဲ့ရောတခြားအဖွဲ့အစည်းတွေနဲ့ပါဆက်လက်ပြီးတော့လက်တွဲလုပ်ကိုင်နေပါတယ်။နိုင်ငံတကာရဲ့ထောက်ပံ့မှုနဲ့ဆိုရင်အခြေအနေကတိုးတက်လာပါလိမ့်မယ်။နိုင်ငံရေးစီးပွားရေးပိုင်းမှာတိုးတက်မှုတွေရှိလိမ့်မယ်လို့စင်ကာပူကမျှော်လင့်ပါတယ်။ဥရောပသမဂ္ဂအနေနဲ့လည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တင်သွင်းမဲ့ကိစ္စပြန်လည်တုံ့သက်ဖို့တိုက်တွန်းချင်ပါတယ်။ဒီဆုံးဖြတ်ချက်မျိုးကသွေးကွဲစေပြီးအခြေအနေကိုလည်းပိုးပြီးတော့ကောင်းအောင်လုပ်ရမရောက်ပါဘူး။လူခွင့်ရေးရှိစေဖို့ကြိုးစားရမှာပူးပေါင်းဆောင်ရွက်မှုနဲ့စစ်မှန်တဲ့ပြောဆိုဆွေးနွေးမှုကိုအခြေခံရပါမယ်
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရောင်ဟီလီကုလသမဂ္ဂမှာအစီရင်ခံစာတင်သွင်းတော့စင်ကာပူကိုယ်စားလှယ်ကတုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင
်မဟိတနာကျော်စုစည်းတင်ပြသွားတာပါရှင်ခုတစ်ခါ2008အခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီရဲ့အောက်တိုဘာလ22ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးဖြစ်တဲ့ပုံမှန်436ကိုမပြင်ဘူးလို့ပြောဆိုလာတဲ့အပေါ်မှာနိုင်ငံရေးအင်အားစုတွေကပြည်သူ့ဆန္ဒကိုမျက်ကွယ်ပြုလိုက်တာလို့ပြစ်တင်ဝေဖန်လိုက်ပါတယ်။တချိန်တည်းမှာပဲလွတ်တော်အတွင်းမှာလာမယ့်ရွေးကောက်ပွဲမှာကျင့်သုံးမယ်ရွေးကောက်ပွဲကိုစားပြုအချိုးကျပုံစံအစ်စ်ပြောင်းလဲဖို့လှုံ့ဆော်နေတဲ့အပေါ်လူထုဆန္ဒခံယူဖို့လိုမယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌကပြောဆိုပါတယ်။အပြည့်အစုံကို VOA သတင်းထောက်ကိုအောင်ရဲမောင်မောင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်ထောင်စုတော်မှာဖွဲ့စည်းထားတဲ့2008ဖွဲ့စည်းပုံလေးလာသွင်းရေးကော်မတီရဲ့အစီရင်ခံစာထဲမှာပါရှိတဲ့ပုံမှန်436ကိုပြင်ဆင်ဖို့မလိုဘူးဆိုတော့တင်ပြချက်အပေါ်မှာတိုက်ခိုက်နိုင်တဲ့အင်အားစုတွေကဝေဖန်ပြောဆိုလာကြတာပါပြည်သူ9000ကျော်ကပုံမှန်436ပြင်ဆင်ဖို့တောင်းဆိုထားတဲ့ကြားကအခုလိုဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်436ကိုမပြင်ဘူးဆိုတာဟာ ပြည်သူ့ဆန္ဒကိုစန့်ကျင်တာဖြစ်တယ်လို့လွှတ်တော်ဟာပြည်သူကိုကိုစားမပြုတဲ့သဘောတက်ရောက်တယ်လို့1990ရွေးကောက်ပွဲတုန်းက AR တိုင်းမဲဆန္ဒနယ်မှာအနိုင်ရခဲ့တဲ့90အမတ်ဦးဒေးဗစ်လမ်းမြင့်က VOA ကိုပြောပါတယ
်။အဲဒီမှာရှိတဲ့ဒီလူအများစုကပုံမှန်436ကိုပြင်နေကြပါတယ်။436ကိုအချင်းချင်းဟာပြည်သူလူထုရဲ့ဆန္ဒကိုစန့်ကျင်ခြင်းနဲ့ဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့လွှတ်တော်ဟာအဲ့ဒါပြည်သူလူထုကိုကိုစားပြုရမယ်လွှတ်တော်ဖြစ်ပါတယ်။ဒီကိစ္စကတော့တင်ပြလာတဲ့အချက်တွေကိုလစ်လူရှုပြီးတော့25ရာခိုင်နှုန်းသောအလားစစ်တပ်ကပါဝင်လာတဲ့ဒီကိစ္စတွေရွေးချယ်တင်ပြခြင်းရှိတဲ့ပုဂ္ဂိုလ်များနေပြီးတော့အလားဒီလူတွေရဲ့ဆန္ဒကိုဖယ်ရှားတာဟာအမတန်မှပဲအမတန်မှဆိုးရတဲ့လိုရတစ်ခုဖြစ်ပါတယ်။ဒီလူတွေကိုလည်းဆန့်ကျင်လိုရလည်းဖြစ်တဲ့အတွက်ကျွန်တော်တို့အားလုံးကဒီလိုလိုရမျိုးကိုလုံးဝလက်မခံကောက်ွက်ပါတယ်ခင်ဗျ။
တိုင်းပြည်မှာအစိုးရကဒီမိုကရေစီပြည့်ဝပြောင်းလဲရေးလုပ်နေတယ်လို့ပြောဆိုထားပြီးတော့စစ်တပ်ကလည်းဒီမိုကရေစီကိုထောက်ခံပါတယ်လို့ပြောရင်ပုံမှန်436ပြင်ဆင်တာကိုလက်ခံဖို့လိုမယ်လို့88မျိုးဆက်ငင်းကြိုင်းနဲ့ပွင့်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်တူဦးဖြစ်တဲ့ကိုချင်းမီကပြောပါတယ
်တော့ဒီတိုင်းပြည်ကဒီမိုကရေစီပြည့်ဝပြောင်းလဲမှုကိုလုပ်နေတယ်လို့ပြောရင်တော့တပ်မတော်ကလည်းဒီဒီမိုကရေစီပြည့်ဝပြောင်းလဲမှုကိုထောက်ခံပါတယ်လို့အချင်းချင်းပြောဆိုနေကြတာရှိတယ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီ436ကိုပြင်နိုင်မှာပဲအဲ့ဒီဒီမိုကရေစီပြန်တောင်းလဲမှုဆိုတာဖြည့်လာလို့ကျွန်တော်ဖတ်ပြီးပြောချင်တယ်။ပြည်ရဲ့ဆန္ဒနဲ့အညီပဲကျွန်တော်တို့ပြန်တောင်းလဲမှုတွေလုပ်ဖို့ဆိုတဲ့ဒီပုံမှန်436ပြင်ဆင်တယ်ဆိုတာဟာပြည်ဟုတ်ရစ်ချက်တင်မြောက်လိုက်တဲ့ကိုယ်စားလှယ်ကြီးရဲ့နော်လက်ထဲကိုနော်လုပ်ပိုင်ခွင့်အာဏာတွေရောက်ဖို့အတွက်နော်436ကိုပြင်ဖို့ကျွန်တော်တို့ကပြောတာ။အဲ့တော့ပြည်ဟုတ်ရစ်ချက်တင်မြောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်ကြီးလုပ်ပိုင်ခွင့်အာဏာမရှိဘဲနဲ့ရုပ်ောက်ပွဲတွေလုပ်နေလဲအလကားပဲလို့ကျွန်တော်ပြောချင်တယ်။
လက်ရှိအချိန်မှာတော့အကောင့်ထဲဖော်ရေးကော်မတီရဲ့အစီရင်ခံစာကိုပြောင်းလွှတ်တော်မှဆွေးနွေးဖို့အမည်စည်းရင်းတွေတောင်းခံပြီးတော့ဒီကိစ္စကိုရှေ့လာမယ့်လွှတ်တော်အစည်းအဝေးတွေမှာဆက်ဆွေးနွေးဖို့ရှိနေတာပါ။2008ခြေကံဥပဒေဟာဒီမိုကရက်တစ်စံနှုန်းတွေနဲ့မကိုက်ညီလို့ပြင်ဆင်ဖို့ပြောဆိုနေချိန်မှာပဲလူမှုဆန္ဒမပါပဲမြန်မာနိုင်ငံရွေးကောက်ပွဲစနစ်တည်းရဲ့ပုံစံပြောင်းဖို့ကြိုးစားတာဟာမသင့်တော်ဘူးလို့လည်းအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောပါတယ်။မနေ့ကအော်တိုဘာလ29ရက်နေ့လွှတ်တော်အစည်းအဝေးမှာသတင်းထုတ်တွေနဲ့တွစ်ဆုံချင်းသူမကရွေးကောက်ပွဲစနစ်ပြင်မယ်ဆိုရင်လည်းပြည်သူဆန္ဒခံယူဖို့လိုမယ်လို့အခုလိုပြောခဲ့ပါတယ
်။အရင်တော့ကစ်ပေါင်းများစွာလက်ခံခဲ့တဲ့စနစ်ပြည်သူတွေကဘာမကျေနပ်လို့လဲ။ပြည်သူတွေကဘာမှမသင့်တော်ဘူးလို့ထင်လို့လဲ။ဘာမှလည်းကြွားလို့မကြားရဘူး။လွတ်တော်ကပဲဆုံးဖြတ်တယ်ဆိုတာ။ဒါကပြောင်းပြန်ဖြစ်နေတော့ပြည်သူရဲ့ဆန္ဒကိုလွတ်တော်ကနေပြီးတော့ရောင်ပြန်ဟမှာလွတ်တော်ရဲ့ဆန္ဒကိုပြည်သူကနေရောင်ပြန်ဟမှာမဟုတ်ဘူး။ဒီဟာတော့အားလုံးကနေပြီးတော့အလေးထားပြီးညှိစိုက်ပြီးတော့အာရုံပြုကြပ
ါမြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေမှာရွေးကောက်ပွဲပုံစံပြောင်းလဲဖို့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေတုန်းကတင်ပြခဲ့တဲ့ပုံမှာအခုတစ်ခေါက်ပြည်သူ့လွှတ်တော်အစည်းအဝေးမှာအကြံတော်ဆွေးနွေးလာကြတာလည်းဖြစ်ပါတယ်ပြည်သူ့လွှတ်တော်မှာဖွဲ့စည်းထားတဲ့ရွေးကောက်ပွဲစနစ်လေးလာသွင်းတဲ့ကော်မရှင်ကရွေးကောက်ပွဲစနစ်၈မျိုးကိုတင်ပြခဲ့တာဖြစ်ပြီးတော့မနေ့ကနဲ့ဒီနေ့မှာပြည်သူ့လွှတ်တော်အစည်းအဝေးတွေအတွင်းပီအာနဲ့ပတ်သက်ပြီးတော့ထောက်ခံသူနဲ့ကန့်ကွက်သူတွေကြားအပြန်အလှန်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်ဒီကနေ့ပြည်သူ့တော်အစည်းအဝေးအတွင်းမှာတော့ PR စနစ်ကျင့်သုံးဖို့မတင်တော်ဘူးလို့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့တော်ကိုယ်စားလှယ်ဦးစရာတော်ကကန့်ကွက်ဆွေးနွေးခဲ့တဲ့အကြောင်း NLD ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားတာကိုတွေ့ရပါတယ်။တင်ပြထားတဲ့ပုံစံ၈မျိုးထဲမှာဆိုရင်တော့လက်ရှိကျင့်သုံးနေတဲ့ FPTB ပုံစံအချို့ကြကိုစားပြုရွေးကောက်ပွဲစနစ် PR ပုံစံနဲ့ PR နဲ့ FPTB ကိုအမျိုးစုံပေါင်းစပ်ရောင်းထားတဲ့ပုံစံတွေကိုတင်ပြထားတာကိုတွေ့ရတယ်လို့ရှမ်းတိုင်းဒေသများတိုးတက်ရေးပါတီ SNDP တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်။ဒီပုံစံတွေကပုံစံတစ်ခုကိုရွေးချယ်ပြီးတော့ပြည်သူ့တော်မှာဆန္ဒမဲခွဲတဲ့သဘောတွေအထိရှိလာနိုင်မယ်လို့သူကဆက်ပြောပါတယ
်ရှေ့ဆက်ပြီးတော့သူကဒီပေးထားတဲ့ဒီ option 6ခုပေါ့နော်ရွေးချယ်စရာ6ခုတည်းကနေပြီးတော့တစ်ခုကိုသူတို့ရွေးရမှာပေါ့ဘယ်ပုံစံကိုဟိုလုပ်ချင်တယ်လဲကြိုက်တယ်လဲဆိုတဲ့ဟာကိုရွေးရမှာပေါ့အဲ့ဒါရွေးပြီးလို့ရှိရင်သူကဒီသစ်တော်ဥက္ကဋ္ဌရဲ့ပြောပြကြရအောင်တော့ဒါကိုတော့ပြောင်းလဲဆွတ်တော်မှာပါဆက်ပြီးတော့ဒီခြံသားခံယူမယ်လို့သိရပါတယ
်လက်ရှိချိန်မှာဆိုရင်တော့ပုံမှန်436ပြင်ဆင်ရေးအတွက်ပြည်သူအများစုကတောင်းဆိုနေကြပြီးတော့အများသဘောမတူတဲ့ PR ကိုအခြေခံထားတဲ့ရွေးကောက်ပွဲပုံစံပြောင်းလဲလာမှာကိုလည်းကန့်ကွက်ဆန္ဒထုတ်ဖော်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်ရဲမောင်ရန်ကုန်ကနေတင်ပြသွားတာပါရှင် VOA ကနေပုတ်ထူးနေမနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခုတော့ထိုင်းနိုင်ငံကလူတက်မှုဖက်အလက်ပေးရအောင်ပါထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလူတက်မှုနဲ့ဆွဆွဲဖန်းစီခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးရဲ့အမှုအလားအလာကောင်းတယ်လို့မြန်မာတန်ယုံအထူးအဖွဲ့ဝင်ရှင်တွေကပြောဆိုလိုက်ပါတယ်သူတို့အနေနဲ့ပြစ်မှုကျူးလွန်ခြင်းမရှိပါဘူးဆိုတော့ထောင်နှင်းထွက်ဆိုချက်ကိုလည်းမနေ့ကပဲထိုင်းနိုင်ငံဗဟုအစိုးရရှေ့နေတရားရုံးကိုတင်ပို့လိုက်ပြီးဖြစ်ပါတယ်ကော့စမေထောင်တွင်ထိမ့်သိမ်းထားတဲ့ရက်ကိုတော့ယမန်ထတ်တိုးပါတယ်အမှုနောက်ဆုံးရအခြေအနေအသေးစိတ်ကိုမဆုမုံကပြောပြပေးပါမယ်
ထိုင်းနိုင်ငံကောတောင်ကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရတဲ့အမှုမှာလူသတ်မှုဆွဆွဲချက်နဲ့ကော့စမွေအချင်းတောင်မှာအထိမ့်သိမ်းခံထားရတဲ့မြန်မာရွှေပြောင်းအလုသမားနှစ်ဦးကိုမြန်မာအစိုးရကအထူးတာဝန်ပေးထားတဲ့ထိုင်းနိုင်ငံကမြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့နဲ့အလုသမားနှစ်ဦးရဲ့မိဘတွေနဲ့အတူထိုင်းရှင်နေကိုယ်စားလှယ်အဖွဲ့တွေတွားပြီးတော့တွေ့ဆုံတဲ့အချိန်မှာဒီလူသတ်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိပါဘူးလို့ထွက်ဆိုဝန်ခံချက်ပေးခဲ့တဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကကော့စမွေအစိုးရရှင်းနေများရုံကိုအကြောင်းကြားစာပေးပို့ခဲ့တာပါဒီကနေ့အောက်တိုဘာလ28ရက်နေ့မှာလဲထိုင်းဆိုရရှင်နေကိုယ်စားလှယ်တွေမြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့နဲ့မြန်မာလူ့သမားနှစ်ဦးရဲ့မိဘတွေကိုယ်တိုင်ထိုင်းနိုင်ငံဘန်ကောက်မြို့ကဗဟိုတရားရုံးကိုသွားရောက်ကြပြီးတော့အဲ့ဒီဝန်ခံချက်ကိုပေးပို့ခဲ့တယ်လို့မြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့ကရှင်နေဦးအောင်မျိုးတန်ကပြောပါတယ်
မင်းကတော့ကျွန်တော်တို့တင်ခဲ့တဲ့24ရက်ဆယ်လ2014ရက်နေ့ကော့စမွေခရိုင်ဦးရီရုံးမှာအစိုးရရှိနေရုံးမှာတင်ခဲ့တဲ့စာအုပ်ပဲဒီနေ့ကိုနိုင်ခွဲလောက်ကနေဘိုးဥပဒေရုံဖြစ်တဲ့ကျွန်တော်အစိုးရရှိနေရုံဘန်ကောက်မှာတွားတင်ကြပါတယ်ပထမဆုံးကကျွန်တော်တို့အဲ့ဒီ24ရက်နေ့မှာအချင်းဦးစီးတံမှာတွေ့တဲ့အခါမှာကလေးတွေကဒီတိမှုနဲ့ပတ်သက်လို့လုံးဝကျွန်းလုံးချင်းမရှိဘူးဆိုတဲ့ထွက်စစ်ချက်တွေကိုမိဘတွေရှိမှပြောပါတယ်ကျွန်တော်တို့တာယုံအထူးအဖွဲ့ရှိမှလည်းပြောပါတယ်နောက်တစ်ခါရှင်းနေများလည်းပါလာပါတယ်ရှင်းနေများကောင်းစီရအဲ့ဒီအချိန်မှာပြောတဲ့စကားကိုကျွန်တော်ကချက်ချင်းမှတ်တမ်းတင်ပြီးတော့အဲ့ဒီနေ့မှာပဲဒီကော့စမွေအချင်းဦးစီးဌာနရှိတဲ့မြို့ကခရိုင်ဥအစိုးရရှိနေရုံသွားပြီးစတင်ခဲ့တာပါအခုလည်းဒီနေ့လည်းအဲ့စာဟာဟိုအစိုးရရှိနေရုံကိုနောက်ကျမှဆိုလို့ကျွန်တော်တို့အဖွဲ့တွေကိုယ်တိုင်မိဘတွေနဲ့လူသွားတင်ပေးခဲ့တာပ
ါလူသတ်မှုဆွဆွဲချက်နဲ့ကော့စမွေအချင်းတောင်ထဲမှာထိမ့်သိမ်းခံထားရတဲ့မြမအလုသမားနှစ်ဦးကိုယမန်ထက်တိုးထားတယ်လို့အမှုသွားအမှုလာအခြေအနေရတော့အခြေအနေကောင်းပါတယ်လို့ရှင်နေဦးအောင်မြို့သားကသုံးသပ်ပါတယ
်ကျွန်တော်စစ်ဆေးမှုရတော့အမှုကတော့ကောင်းနေခင်ဗျဒါပေမဲ့ကျွန်တော်တို့ရင်ဆိုင်မဲ့တရားခွင်ကထိုင်းနိုင်ငံကဒီပဲဖြစ်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံတရားဥပဒေရလည်းသူတို့မှန်ကန်သာစီစီစီတယ်ဆိုတာကျွန်တော်လည်းသိထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒီအမှုတင်လာရင်တရားခွင်မှာရင်ဆိုင်ဖို့အကောင်းဆုံးဖြစ်အောင်စီစဉ်ထားဖို့ပဲလိုပါတယ်သူတို့ကယမန်ကဒီအမှုတစ်ခုမှာ84ရက်အထိယမန်တစ်ခါဆိုရင်12ရက်14ရက်ဆိုပြီးတော့ကျွန်တော်ယူလို့ရပါတယ်84ရက်အထိယူလို့ရပါတယ်ဒါပေမဲ့အခုလောဆယ်မှာဒါတတိယယမန်ခေါ်တာပေါ့သုံးကြိမ်မြောက်ယူခြင်းခေါ်တာပေါ့ခင်ဗျအမှုတွေတင်ဖို့အတွက်ခိုင်လုံတဲ့အထောက်အထားမပြည့်စုံသေးလို့အမှုစစ်စစ်ကာလဆိုတဲ့အနေနဲ့တို့ညမှယူတာပါ။အမှိတ်အချင်းကြီးကောင်းပါလေခင်ဗျ။ထောင်အချင်းဦးစီးဌာနကိုမေးကြည့်တဲ့အခါကျတော့လေသူတို့ကိုလိုအပ်တဲ့စစ်စစ်မှုလေကျွန်တော်တို့သွားတဲ့24ရက်နေ့ကစစ်စစ်တမန်ရိုက်မှုခံယူပါတယ်လို့ပြောပါတယ်။
ထိုင်းနိုင်ငံမြန်မာတန်ရုံးကအလုသမားတန်ရရှိဦးသိန်းနိုင်ကလည်းထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့နောက်ထိုင်းလူခွင့်ရေးအဖွဲ့တွေထိုင်းရှင်းနေတွေဘက်ကလည်းအမှုမှန်ပေါ်ပေါက်ရေးဝိုင်းဝန်းဆောင်ရွက်ပေးနေကြပါတယ်လို့ဆိုပါတယ်
။ဦးရီကျောင်းရတော့ခင်ဗျဦးအောင်မျိုးတန်တို့နဲ့ကျွန်တော်တို့ကand ဒီသက်ဆိုင်ရာရှိနေတဲ့သူတို့ကအဲ့မှာအပူပေါင်းတော့ဆောင်ရွက်လက်ရှိပါတယ်ကျွန်တော်တို့ကတော့လိုအပ်တဲ့နောက်ကနေမှပံ့ပိုးပေးဖို့တွေကျွန်တော်ကတော့အဲကူညီဆောင်ရွက်နေပါတယ်အဲကျွန်တော်ခေါင်းဆောင်တဲ့အဖွဲ့ပေါ့နော်အဲခုနကကော့စမိုကျွန်းမှာအချင်းထောင်မှာကျွန်တော်တို့ကအဲကလေးနှစ်ယောက်ရဲ့မိဘတွေနဲ့တွားတွေ့လိုက်ပါသေးတယ်အဲတွားတွေ့တော့အဲကလေးနှစ်ယောက်ကတော့သူဆွဲခံတဲ့ကလေးနှစ်ယောက်ကတော့သူမိဘတွေကိုကျွန်တော်တို့ရှိမှတဲ့နောက်ထပ်ဟိုမှာရှိနေတဲ့ကိုယ်စားလှယ်ဗားလည်းရှိမှတော့သူတို့ကအဲမဟုတ်ဘူးဆိုပြီးညှင်းဆိုပါတယ်အဲသူတို့ပရမတ်ကမင်းတို့ဘာလို့ဝင်ခံတာလဲလို့မေးတဲ့ခါကျတော့ဒီစစ်စေးစင်တော့တော့သူကအဲဟိုချင်းချောက်ပြီးတော့စစ်စေးတယ်အဲတော့ကြောက်လန့်ပြီးတော့ဝင်ခံတယ်လို့သူတို့ကပြောပါတယ်အဲ့ဒါကိုလည်းပဲကျွန်တော်တို့ဒီမှာအဲကော့စမိုကျွန်းမှာရှိရဲ့ခရိုင်အစိုးရဦးဟောနော်ရှင်းနေရုံကိုကျွန်တော်တို့ကအဲ့စာလေးကိုအဲမှာသူတို့ဟိုတင်ထားခဲ့ပါတယ်တရားလေးတွေအဲမှာထွက်ဆိုချက်ပါတရားရုံးမှာအဲအထောက်အကူရအောင်အတွက်တံပတ်ကြီးတို့သူတို့တော့အဲ့မှာညီနေဆွေးနွေးနေကြပါလေကျွန်တော်ကတော့လက်ရှိအခြေအနေပဲနေတဲ့ဟိုရယ်ပြောဆိုလို့ရပါတယ
်ထိုင်းနိုင်ငံတွင်ဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးလဲဗြိတိန်စုံစမ်းစစ်ဆေးရေးအဖွဲ့ကမှုခင်းကျွမ်းကျင်သူတွေအမှုစီအရာရှိတွေကကော့တောင်ကျွန်းကိုတွားရောက်ခဲ့ပြီးတော့အမှုဖြစ်ပွားတဲ့နေရာတပ်တွေနဲ့တပ်တွေခံပစ္စည်းတွေစတဲ့မှုခင်းဆိုင်ရာစုံစမ်းစစ်ဆေးလေ့လာမှုတွေကိုလည်းလုပ်နေပါတယ်နိုင်ငံတကာကနေစိတ်ဝင်စားနေတဲ့ထိုင်းနိုင်ငံကော့တောင်ကျွန်းကဘာလဲခီးသွားနှစ်ဦးလူတက်မှုနဲ့ပတ်သက်ပြီးတော့ထိုင်းအမှုစစ်ရဲတွေရဲ့အမှုစစ်ဆေးမှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာဖြစ်ပါတယ်
မဆုမွန်တင်မြတ်သွားရပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါရီပြောသည်များမြမအရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစားတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ကြပါရှင်